ရပ်ပေါင်း၁၀ရက်ကျော်ရှိလာပြီဖြစ်တဲ့ဒီရန်ကုန်တိုင်းရွှေပြည်သာမြို့နယ်မှာရှိတဲ့တော်ဝင်မိသားစုသစ်အချောတဲ့နယ်ပြည်ဘောကဆက်ယုံကအစာငတ်ခံဆန္ဒပြအလို့သမားတချို့ဟာဇက်တိုက်ဆန္ဒပြလာတာကြောင့်ကျမကြီးထိခိုက်ပြီးတော့ဒီကနေ့မှပဲဒီအင်းစိန်ဆက်ယုံကြီးကိုအရေးပေါ်လူနာအဖြစ်ပို့ခဲ့ရပါတယ်ဆန္ဒပြအလို့သမား250ကျော်ရှိတဲ့နယ်အစာငတ်ခံဆန္ဒပြသူ10ယောက်ထဲကအမျိုးသမီး4ယောက်ကိုလည်းမကြသေးခင်ရက်ပိုင်းကပဲအင်းစိန်ဆက်ယုံကြီးကိုပို့ဆောင်ခဲ့ရပြီးတော့အခုထိဆဲကုသခံနေရဆဲဖြစ်တယ်လို့အလို့သမားခေါင်းဆောင်တအူးက VOE ကိုပြောပြပါတယ်သူတို့အနေနဲ့ဘာလို့မကျေနပ်လို့အခုလိုဆန္ဒပြတောင်းဆိုနေတာပါလဲအလုတ်ရှင်ဘက်ကရောဒီပြဿနာကိုဘယ်လိုဖြေရှင်းပေးနေသလဲဆိုတာကိုစုံစမ်းထားတဲ့မဲအေးမာကသတင်းပေးပို့ထားပါတယ်ရှင
်ရွှေပြည်သာမြို့နယ်ထဲကတော်ဝင်မိသားစုတစ်အချောတယ်နဲ့ပြိဘောကစေယုံကအလုတ်သမား268ဦးဟာပြင်ပအလုတ်ဆိုင်တွေမှာအလုတ်ကျန်းခိုင်းစေတာကြောင့်ဆန္ဒပြတာ12ရက်ရှိသွားပြီဖြစ်ပါတယ်ဒီထဲက10ဦးဟာလည်းအစာငတ်ခံဆန္ဒပြတာ9ရက်ရှိသွားတဲ့အချိန်မှာပဲအလုတ်သမားတွေအနေနဲ့အားနေပြီးအရေးပေါ်စိတ်ယုံတက်ပြီးကုသခံရမှုတွေလုပ်နေရပြီဆိုပြီးရွှေပြည်သာမြို့နယ်ကအလုတ်သမားကောင်းဆောင်ကိုကျော်မင်းကပြောပါတယ်
။ဘယ်နဲ့6နာရီခွဲကဒီအစာရခံဆန္ဒပြ10ရောက်သေးရနေပြီးတော့ယောက်ျားလေးတယောက်ဖြစ်တဲ့ဆင်းမျိုးကိုတော့အဲ့ဒီသူကနေပြီးတော့ဒီနေ့မနေ့6နာရီခွဲတော့မှပဲအရေးပေါ်အခြေအနေနဲ့ရွှေပြည်သာမြို့နယ်စီးရုံတင်လိုက်ရပါတယ်ခင်ဗျာ။သူရွှေပြည်သာမြို့နယ်စီးရုံမှာပဲသူစိတ်ကုသမှုခံနေပါတယ်။ကျန်တဲ့လူတွေဖြစ်တဲ့မတ်တီနီလာအောင်လို့မနေဝင်လေလို့မကင်ချိုနှင်းလို့ဆေးပြီးဆုံးတော့ကတော့အခုချိန်ကြီးအရေးပေါ်အခြေအနေနဲ့ပဲအခုအင်းစိန်စီးရုံမှာစိတ်ကုသမှုခံနေပါတယ်ခင်ဗျာ
။တို့ဆန္ဒပြရတဲ့အဓိကအကြောင်းရင်းကတော့အလုတ်သမားတွေအနေနဲ့တပ်မကတွေဖွဲ့စည်းပြီးတဲ့နောက်မှာအလုတ်သမားတပ်မကဝင်တွေကိုလက်သမားအလုတ်မဟုတ်ပဲအပြင်ကပယံစိုက်တွေကအလုတ်ကျန်းတွေကိုခိုင်းစေတာကြောင့်ဆန္ဒပြတာဟာအဓိကအကြောင်းရင်းဖြစ်တယ်လို့ဆိုပါရစေ
။သူတို့စွမ်းညင်မှုမရှိတဲ့အလုတ်ကိုခိုင်းစေတဲ့ပုံမှာပေါ့နော်သူတို့မလုံနိုင်ပါဘူး။သူတို့ကစွမ်းညင်မှုလိုက်ပဲစိတ်ယုံတွေပါဒီတင့်နဲ့ပတ်သက်တာပဲသူတို့ကလုတ်ခဲ့ရတဲ့လူဆိုတော့သူတို့မစွမ်းညင်တဲ့အလုတ်ကိုအပြင်ကိုစတရင်စိုက်တွေမှာလုတ်ခိုင်းတော့သူတို့ကလုံးဝလက်မခံပါဘူး။အဲ့ဒီပုံမှာသူတို့ကစိတ်ယုံတွေကိုအခုလက်ရှိအခြေအနေမှာတော့သူတို့လုံနေတဲ့အလုတ်ကိုပြန်ပေးဖို့သူကလုံရှိတဲ့သားနဲ့ရုပ်ပြီးတော့သူကအပြင်ကိုစတရင်စိုက်ကိုခိုင်းတာဟုတ်အဲ့တော့သူကလုံနေတဲ့အလုပ်ကိုပြန်ပေးဖို့ပြီးတော့စိတ်ဝင်တဲ့ဝင်ဝင်ပေးဖို့အခုကသူတို့ကအပြင်ဆိုင်ကိုသွားပြီးတော့သူတို့ခိုင်းလိုက်တာနဲ့မလုပ်တဲ့ပုံမှာသူကစိတ်ဝင်တဲ့ဝင်ဝင်မပေးတော့တာ
အလုတ်သမားတွေအနေနဲ့ရက်ရှည်ဆန္ဒပြနေပေမဲ့အလုတ်ရှင်ဘက်ကလစ်လူရှူထားဆဲဖြစ်ကြောင်းဝင်ရောက်ညှိနှိုင်းတဲ့အာဏာပိုင်တွေဘက်ကလည်းအလုတ်သမားတွေရဲ့တင်ပြချက်ကိုနားထောင်သွားပေမဲ့ပြေလည်အောင်ညှိနှိုင်းပေးမှုတွေမရှိသေးဘူးလို့ဆိုပါတယ်
သူဒီလိုမျိုးပေါ့နော်ရက်ရှည်သာသာနင်းညမပြတောင်းဆိုနေတဲ့လူသမားတွေပေါ်မှာသူအာဏာပိုင်အနေနဲ့ရတဲ့လုံးဝညှိနှိုင်းဆောင်ရွက်မှုမရှိပါဘူးနောက်ပြီးတော့ဒီအတော့ဘူးရှိလို့လူရှင်ဘက်ကလည်းကမ်းလှမ်းလာလည်းမရှိပါဘူး။အဲ့တော့လူသမားတွေကအခုစွတ်စွတ်လို့ပေါ့သူတို့အနေနဲ့ကဒီလိုမျိုးဆက်ပြီးဆန္ဒပြတောင်းဆိုနေတဲ့ပုံမှာဘယ်သူမှဒီလိုမျိုးညှိနှိုင်းဆောင်ရွက်မှုမရှိတဲ့အတွက်ကြောင့်ဒီကဆန္ဒပြဖို့ဆိုပြီးတော့လူသမားတွေကိုယ်တိုင်ခေါင်းဆောင်နေရနေပြီးတော့ဆုံးမဲ့ချက်နဲ့ပေါ့နော်ကျွန်တော်အစီအစဉ်ပါတယ်။အဲ့ဒီအခြေအနေမျိုးဖြစ်တဲ့အခါကျမှဒီမျိုးနေရနေပြီးတော့အားလုံးအကုန်လုံးဆင်းလာတယ်ဆင်းလာပြီးတော့ဒီလူသမားတွေကတောင်းဝင်ရှိတဲ့လူတွေပေါ့ကညှိနှိုင်းကွန်ရှင်ရနေပြီးဆင်းလာတယ်။အဲ့ဒီပုံမှာဆင်းလာတဲ့ခေါင်းကကျွန်တော်တို့အနေနဲ့ကလူသမားတွေနဲ့ဒီအာဏာပိုင်ကြီးနဲ့ထိတ်တိုက်ပေါ့နော်ထိတ်တိုက်တွေ့တဲ့ပုံစံမျိုးတွေဖြစ်တယ်။ထိတ်တိုက်တွေ့တဲ့ပုံစံမျိုးတွေမှာကျွန်တော်တို့ကဈာန်အနေနဲ့လူသမားတွေကိုဆောင်ရွက်ပေးတဲ့သူတွေကဈာန်အနေနဲ့ကျွန်တော်ဝင်ပြောတယ်။ဝင်ပြောတဲ့အခါမှာသူတို့ကလုံးဝစီကမ်းနဲ့နေဝင်ကိုဟောဒီလိုစူပေါင်းပြီးတော့နှမ်းချောက်ခွင့်ကိုမပေးဘူးလို့ဒီလူသမားကြီးညီလာကြီးအနေနဲ့ကလည်းခုံလုံးကဆုံးမဲ့စက်တာသွားပါလို့သူတို့ပြောတယ
်။ပြီးခဲ့တဲ့ရက်တွေတုန်းကလည်းအလုသမားတွေဆန္ဒပြတဲ့နေရာကိုအကျန်းဖက်တဲ့ပုံစံနဲ့ရွာသား၅ဦးကလာရောက်ပြီးဓာတ်ထုတ်မှုတစ်ခုလာရောက်ဖြစ်ခဲ့တယ်လို့ဆိုပါတယ်။ဒီလူတွေကြောင့်ဆန္ဒပြပြီးအားနည်းနေတဲ့အလုသမားတွေအနေနဲ့ထိတ်လန့်ပြီးမေ့မြောသွားရတာတွေဖြစ်ခဲ့ရကြောင်းအဲ့ဒီညကအလုသမား30လောက်ကိုစေယုံပို့ပြီးကုသခဲ့ရကြောင်းတွေကိုလည်းပြောသွားပါတယ်ရှင်